အစိုးရနဲ့ကချင်လူမျိုးရေးအဖွဲ့ KIO တို့ကြားမှာထာဝရငြိမ်းချမ်းရေးရရှိနိုင်မှုဆွေးနွေးမှုတွေဟာရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာပဲ KIO ရဲ့ဌာနချုပ်ရှီယာလိုင်ဇာမျိုးကိုမြန်မာအစိုးရတပ်ဖက်ကလမ်းကြောင်းသုံးခုကနေချဉ်းကပ်နေပါတယ်။လိုင်ဇာမျိုးကိုပြစ်ခတ်နိုင်တဲ့နေရာတွေမှာလက်နက်ကြီးတွေနေရာချထားနိုင်ပြီဆိုရင်အစိုးရတပ်ဖက်ကထိုးစစ်ဆစင်တင်လာနိုင်တယ်လို့KIO ဘက်ကတုံ့တန်နေပါတယ်အပြစ်ခတ်ရဆက်ရေးဆွေးနွေးမှုတွေရှင်းမဆက်နိုင်တဲ့တစ်ချိန်တည်းမှာပဲနှစ်ဖက်တိုက်ပွဲတွေဟာတည့်ရပိုင်းအတွင်းမှာပိုပြီးတော့ပြင်းထန်လာနေတာပါအခုလိုကချင်ဘက်မှာဖြစ်နေတဲ့အခြေအနေတွေကိုတော့ထိုင်းခြေဆိုင်သတင်းတောက်ကိုမိုးစော်ကစုံစမ်းထားတော့ကိုမိုးစော်ရေနောက်ဆုံးသိထားသမျှပြောပြပေးပါရှင
်ဟုတ်ကဲ့အစိုးရရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ရထားပို့ဆောင်ရေးဝန်ကြီးဦးအောင်မင်းကကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်ကိုထိုးစစ်ဆင်မှာမဟုတ်ကြောင်းပြောဆိုခဲ့တဲ့ဒီရပိုင်းအတွင်းမှာKIO ဌာနချုပ်လိုင်ဇာဒေတာမာတာမကကချင်ပြည်နယ်အတွင်းကအခြားဒေတာတွေမှာပါတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ပြီးခဲ့တဲ့ AB လကုံပိုင်းကအစိုးရတပ်တွေဘက်ကလိုင်ဇာမြို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA ဘက်ကလည်းပန်ဝါမြို့အနီးကလူပိခော့အစိုးရရဲ့နေကြားဆောင်တပ်စခန်းတစ်ခုကိုတိုက်ခိုက်တာတွေဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲမှာအစိုးရဘက်ကရဟတ်ရင်အသုံးပြုပြီးတိုက်ခိုက်ခဲ့ရတယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။အခုလိုကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်လာရတဲ့အဓိကအချက်ကဘာကြောင့်လဲလို့မေးမြန်းရမှာတော့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကအခုလိုပြောပါတယ်
။စစ်ရစစ်တပ်ရဲ့စီရေလှုပ်ရှားမှုပြင်းထန်လာတယ်။သူရဲ့တပ်တွေပြူပြီးတော့အင်အားဖြည့်တင်းလာတယ်။အဓိကအချက်ကအဲ့ဒါပါလို့ပြော။ခါတိုင်းသူတို့ရဲ့သားနေမှာအင်အား20အစိတ်တော့ပဲရှိတဲ့ဒေတာမှာအခုတော့အယောက်100နီးပါးအင်အားဖြည့်ထားတယ်။ဒီလုံးကသူတို့ 60mm လက်နက်ပဲထိုင်နေမှာအခုကတော့ဒီရက်စမမတို့87မမတို့အဲ့ဒါကိုလက်လက်ကြီးတွေထိခါနေလောက်တယ်။ဒီနောက်ဖို့မှာခါမှာသူကရောက်30လောက်ပဲရှိတယ်။အဲ့မှာဟိုင်းရင်ခေါတုံခေါပြလောက်တာဟိုခေါရင်25တင်လောက်ရှိတယ်။ဟိုလူအင်အားဖြည့်တယ်။တက်ပြီးတော့လက်လက်ကြီးအဲ့မှာတတ်ဆင်ထားတယ်။ဒီလိုမျိုးလောက်တာတော့ KAO ကိုထဏာချက်ကိုဟိုမတိန်ပါဘူးဆိုတဲ့ပြောစုချက်နဲ့အလုံးဝကွဲပြားမှုရှိတယ်ခင်ဗျာ
။လောလောဆယ်မှာတော့အစိုးရတက်တွေဟာမြစ်ကြီးနားဝိုင်းမော်ရွှေညောင်ပင်ဂန်တောင်ရန်လမ်းကြောင်းဗမော်တော်ဖုံးရံလမ်းကြောင်းနဲ့ဗမော်ရှရံပါလမ်းကြောင်းစတဲ့လမ်းကြောင်း၃ခုကနေလိုင်ဇာမြို့အနီးကိုချင်းကပ်လာနေတယ်လို့ပြောပါတယ်ဒီလိုချင်းကပ်လာတာဟာလိုင်ဇာမြို့ကိုလက်နက်ကြီးနဲ့ပစ်ခတ်နိုင်တဲ့အကွာအဝေးရောက်ပြီဆိုရင်တော့အစိုးရဘက်ကထိုးစစ်ဆင်နိုင်တယ်လို့ဦးလာနန်ကသုံးသပ်ပါတယ
်လွန်ခဲ့တဲ့ဧပြီလကုန်ပိုင်းတော့မှသူတို့စက်တိုက်လူပစ်တာမျိုးရှိတယ်ဒါပေမဲ့ဒီနောက်ပိုင်းမှာသူတို့ဘူထာနာကိုသူတို့ချင်းရွေးပစ်ခတ်တာမျိုးတော့နည်းနည်းနားထားတယ်ခင်ဗျာကန္တောင်းနေပြီးတော့လည်းလက်နေကြီးဖြစ်တဲ့ခါမှာ105မမဟောဆိုတာလက်နေကြီးနဲ့ဖြစ်တဲ့ခါမှာဒီပူဌာနကိုမရောက်နိုင်ဘူး။ဒါကြောင့်မို့သူတို့ကတော့အဲ့လက်နေကြီး105မမကိုကန္တောင်းနေပြီးတော့ import ကြီးရောက်ကိုပြန်ဆွဲလာဖို့လုပ်နေကြတာ။အခု105မမကတော့ဒီကန္တောင်းအနေပြီး import ကိုဆွဲလာမယ်အဲ့မှာခုရှိနေ။နောက်ပြီးတော့ဒီတော့ဖုံးမြခန်းကိုင်ဆိုတဲ့ဒီတောင်းခါမှာသူအဲ့မှာလည်းဟို105မမရှိနေ။နောက်ပြီးတော့ဒီစတမ်ပါဘက်မှာလည်းလည်းနေကြည့်သူပြင်ဆင်ထားတဲ့ကြီးရအဲ့၃ဘက်၃တာနေပြီးတော့သူကတော့ဟိုဆင်းနေဖြစ်တဲ့အခါမှာတော့ဒီလက်နေကြီးနဲ့ပြခတ်ဖို့ဆင်းနေလို့လေက
ြအစိုးရဘက်ကလက်နေကြီးတွေနေရာချထားဖို့တောင်ကုန်းတွေကိုတက်ရောက်ရှင်းလင်းသိမ်းယူနေတာကြောင့်လိုင်ဇာအနီးဒေသတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ဦးလာနန်ကဆက်ပြောပါတယ်ဒီနေ့တို့အစိုးရသတင်းစာတွေမှာတော့လူပိစခန်းတိုက်ပွဲကစုခွာသွားတဲ့ KIA တပ်တွေကိုအစိုးရစစ်ကြောင်းတွေကလိုက်လံရှင်းလင်းရမှာလက်နက်14လက်အလောင်း29လောင်းနဲ့ KIA တပ်ဖွဲ့ဝင်တယောက်ဖမ်းဆီးရမိကြောင်းနဲ့ KIA ကဒေသခံရွာသူရွာသား345ယောက်ကိုပေါ်တာအဖြစ်ဖမ်းဆီးခေါ်ဆောင်သွားကြောင်းဖော်ပြပါတယ်။ဦးလနန်ကတော့ကြာဆုံးသူအဲ့လောက်မများကြောင်းနဲ့လူ300ကျော်ဖမ်းဆီးတယ်ဆိုတာလည်းမဖြစ်နိုင်ကြောင်းညင်းဆိုပါတယ်။ KIA တပ်ဖွဲ့နဲ့မြန်မာအစိုးရတပ်တွေအကြားမှာအခုလိုတိုက်ပွဲတွေပြင်းထန်နေချိန်မှာ KIO ဘက်ကငင်းကြဲရေးဆွေးနွေးဖို့အတွက်လွေချင်းမြို့နယ်အတွင်းမှာတွေ့ဆုံဖို့ AB လ29ရက်နေ့ကထပ်မံကမ်းလှမ်းခဲ့ပါတယ်။ဒီကမ်းလှမ်းချက်ကိုတော့အစိုးရဘက်ကအခုထိအကြောင်းမပြန်သေးပါဘူး။ AB လ18ရက်နေ့ကတော့မြန်မာအစိုးရဘက်ကမြစ်ကြီးနားသုံးမဟုတ်ဗမော်မှာဆွေးနွေးဖို့ကမ်းလှမ်းခဲ့တာကို KIO ကစီးရဲတင်းမာနေခြင်းဖြစ်တာကြောင့်မြစ်ကြီးနားနဲ့ဗမော်မှာဆွေးနွေးဖို့ကိုငြင်းပယ်ထားတာလည်းဖြစ်ပါတယ်။ KIO နဲ့ဥအောင်တောင်ခေါင်းဆောင်နဲ့အစိုးရရဲ့ပြည်တော်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံရွှေလီမြို့မှာ၃ချိန်ဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။လောလောဆယ်မှာတော့နှစ်ဖက်ငြိမ်းချမ်းရေးဆွေးနွေးတာတွေဟာပြည်လည်မှုမရသေးတာကြောင့်နေရက်စွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်6000ကျော်ဟာတရုတ်မြန်မာနယ်စပ်နဲ့ကချင်ပြည်နယ်အတွင်းကမြို့ကြီးတွေမှာခိုးလုံနေထိုင်နေကြရဆဲဖြစ်ပါတယ်။